ိုင်းနိုင်ငံမဲဆိုင်မြို့၌မြို့နယ်ကြောက်လန်ကူတွင်တရင်နှစ်ပတ်ကျော်ကြာပြိမိနေခဲ့တဲ့နိုင်ငံနဲ့တောဝက်ဘောလုံးသင်းဝင်တွေကိုနိုင်ငံသားဖြစ်ပြီးခဲ့ပြီးတဲ့နောက်အခုထိုင်းမြန်မာနယ်စပ်မဲဆောက်ခြေဆိုင်ကလေးနဲ့အမျိုးသမီးကူညီဆောင်ရှောက်ရေးအဖွဲ့ကဆောင်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကိုရက်ပေါင်း90အတွင်းနိုင်ငံသားပြေဖို့ထိုင်းအာဏာပိုင်တွေစီစဉ်ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင်သတင်းတော်မိုက်အီးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာအခြေစိုက်ပြီးဆက်ရှိနှစ်ကြာမိဘမဲ့ကလေးတွေကိုဆောင်ရှောက်မှုပေးနေတဲ့တောအဖွဲ့ကြီးဟာအခုအခါမှာတော့ထိုင်းနိုင်ငံရဲ့တရားဝင်ဖောင်ဒေးရှင်းတစ်ခုဖြစ်လာပါပြီ။ဒီအတွက်ထိုင်းလူမှုကယ်ဆယ်ရေးဝန်ကြီးဌာနရဲ့ထောက်ခံချက်တွေနဲ့ထိုင်းဥပဒေကြောင်းအရဆိုရင်ဒီဖောင်ဒေးရှင်းကကလေးငယ်တွေဟာထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေဖြစ်တာကြောင့်ရောမိဘမဲ့တွေဖြစ်နေတာရယ်ထိုင်းကျောင်းတွေတက်နေတာရယ်ဒီကြောင့်သူတို့ကိုထိုင်းနိုင်ငံသားပေးဖို့အတွက်လူ့ခွင့်ရေးရှိနေကြီးမစ္စတာဆူရပွန်ကောင်းတန်ချော့ကထိုင်းဆိုရကိုကျင်ပြခဲ့တာပါ။စောဖွဲ့ရဲ့ဆောက်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေထဲကအသက်17နှစ်ကနေအသက်18နှစ်ပြည့်ပြီးသူကလေးငယ်55ဦးကိုပထမဦးဆုံးအတုံးအနေနဲ့ထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုလိုက်ရေးအတွက်မဲဆောက်မျိုးပိုင်ရုံးကနေသူတို့ရဲ့ကိုယ်ရေးကိုယ်တိုင်အချက်လက်တွေကိုစက်တင်ဘာလ18နှစ်ကနေစတင်လက်ခံခဲ့ပြီးရက်ပေါင်း90အတွင်းနိုင်ငံသားပြည့်ဖို့ဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပါတယ်။စောအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ထိုင်းရှင်းနေများကောင်စီရဲ့ကလေးတငယ်နဲ့နိုင်ငံနဲ့များအရေးရှေ့ပြောင်းလို့သမားရေးစက်ကော်မတီရဲ့ဥက္ကဋ္ဌလူခွေရရှိနေကြီးနိုင်စုလပုံကောင်းချက်ထွက်ကတော့ကလေးအားလုံးဟာထိုင်းနိုင်ငံမှာမွေးဖွားတဲ့သက်တည်အထောက်ထားပြီးစေယုံမှတ်တမ်းတွေတာဝန်ခံတဲ့သူတွေရှိတာကြောင့်ဥပဒေကြောင်းအရနိုင်ငံသားပေးဖို့အတွက်အစိုးရဘက်ကတာဝန်ရှိသူတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်
ท่านก็พอดีและสปริงครับหรือว่าคุณที่สองนะครับในที่เราดูแลมาสิบปีแล้วเด็กที่เกิดในประเทศไทยในคลินิกหมอสิงเกียและโรงพยาบาลแม่สอง
လိုအပ်တဲ့သက်တည်အထောက်အထားဆရွက်ဆန္ဒပြည့်စုံနေတာမို့ပြဿနာလည်းမရှိပါဘူးအခုလိုပဲနိုင်ငံမဲ့ကလေးတွေနေဆက်တစ်ချောင်းမှာအများကြီးရှိနေကြပါတယ်သူတို့လေးတွေရဲ့အနာဂတ်ဟာနိုင်ငံမဲ့ဘဝနဲ့ဖြစ်မနေဖို့အတွက်ကျွန်တော်တို့ဝိုင်းပြီးစူးစမ်းပြရပါမယ်ဆိုပြီးပြောဆိုသွားပါတယ်သောအဖွဲ့ကထိတ်ထိတ်ဆောက်ရှောက်မှုပေးထားတဲ့ကလေးတူကတော့သူမအနေနဲ့ထိုင်းနိုင်ငံမှာမွေးပြီးသောအဖွဲ့မှာကြီးပြင်းလာခဲ့ကြတယ်ထိုင်းကျောင်းမှာပညာသင်နေပါတယ်ပညာရေးမှာရောအလုတ်ကံတွေလုတ်တဲ့အခါမှာရောနိုင်ငံသားမဟုတ်တဲ့သူတွေအတွက်နိုင်ငံသားတွေနဲ့ရှင်းမယ်ဆိုရင်တခြားအခွင့်အရေးရှိတဲ့အခါမှာမျက်နှာငယ်ရပါတယ်။သူမအနေနဲ့အခုလိုမျိုးထိုင်းအစိုးရကနိုင်ငံသားဖြစ်ပြီးတော့မှဖြစ်တာကြောင့်ထိုင်းနိုင်ငံသားများနီးတူအခွင့်အရေးရတော့မှဖြစ်တာကြောင့်ဝမ်းသာပျော်ရွှင်မိပါတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာနိုင်ငံမဲ့ဖြစ်နေတဲ့ကလေးပေါင်း9000ကျော်ရှိပြီးအဲ့ဒီကလေးတွေအတွက်နိုင်ငံသားအခွင့်အရေးရအောင်လဲဆက်ပြီးတော့အစ်င့်လိုက်စူးစမ်းဆောင်ရွက်နေတဲ့အကြောင်းရှေ့လေကြီးကပြောဆိုသွားပါတယ်ပြီးခဲ့တဲ့လပိုင်းကပဲမဲဆိုင်နိုင်ငံတွင်းမှာပြိမ့်မိနေတဲ့နိုင်ငံနဲ့ကလေးတွေတဲက၄ဦးဟာလည်းနိုင်ငံသားရရှိခဲ့သလိုဆက်ကိုစွန်လေးလုပ်ပြီးဂျပန်နိုင်ငံထိသွားပြီးကြိမ်ပွဲဝင်ရတဲ့မြန်မာနိုင်ငံသားလေးမောင်ထောင်တီလည်းနိုင်ငံသားရရှိခဲ့ပါတယ်ရှင်